တူရကီနိုင်ငံမှာမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကူညီဖို့အမေရိကန်သမ္မတဘရက်အိုဘားမားကတူရကီသမ္မတရီချက်တောင်ယစ်အာဒိုဝမ်ကိုကမ်းလှမ်းခဲ့ပါတယ်။အန်ကာရာမြို့တော်မှာအာဏာသိမ်းဖို့ကြိုးစားမှုဖြစ်ပြီး၄ရက်အကြာအင်္ဂါနေ့တုန်းကသမ္မတအိုဘားမားကသမ္မတအာဒိုဝမ်စီကိုဖုန်းနဲ့ဆက်သွယ်ပြီးတော့စုံစမ်းမှုတွေအတွက်အမေရိကန်ကတင့်တော်တဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့ပြောကြားခဲ့တဲ့အကြောင်းအင်ဂျီရောကပြောပါတယ်။အာဏာသိမ်းမှုမှာပတ်သက်နေတယ်လို့တူရကီဘက်ကဆိုနေတဲ့မွတ်စလင်ဘာသာရေးကောင်ဆောင်ဖာတူလာဂူလန်ကိုတရားစွဲနိုင်ဖို့အမေရိကန်ကနေတူရကီလက်ကိုလွှဲပြောင်းပေးဖို့တောင်းဆိုထားတဲ့ကိစ္စကိုလည်းတမရနှစ်ယောက်ကြားဆွေးနွေးခဲ့ပါတယ်။မစ္စတာဂူလန်ကိုတူရကီလက်လွှဲပြောင်းပေးမှလားဆိုတဲ့ကိစ္စကိုအင်ဂျီရောပြောခွင့်ရသူကအသေးစိတ်မပြောပေမဲ့တူရကီအစိုးရနဲ့အမေရိကန်အစိုးရကြားခိုးရင်ကလေးကသဘောတူထားတဲ့သဘောတူညီချက်တွေအတိုင်းဆုံးဖြတ်ချက်ချသွားမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။အာနာသိမ့်ဖို့စူးစမ်းမှုကိုသမ္မတအိုဘားမားကအပြင်းထန်ရှုံချခဲ့တယ်လို့ပဲနောက်ဆက်တွဲအရေးယူမှုတွေကိုဒီမိုကရေစီအစအုံတွေနဲ့တရားဥပဒေစိုးမိုးမှုအပေါ်ပြည်သူတွေရဲ့ယုံကြည်မှုမပြတ်အောင်လုပ်ဖို့အတွက်လဲတူရကီသမ္မတကိုတိုက်တွန်းခဲ့တယ်လို့အင်ဂျီရောကဆိုပါတယ်။မအောင်မြင်ခဲ့တဲ့အာနာသိမ့်မှုနဲ့ဆက်နွယ်ပြီးတော့တူရကီမှာဖမ်းဆီးအရေးယူမှုတွေကိုလည်းအင်္ဂါနေ့မှာဆက်ပြီးတော့လုပ်ခဲ့ပါတယ်။နိုင်ငံတော်ဆရာဆရာမပေါင်း 15,200 ကိုအလုကဖြုတ်ခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနဝန်ထမ်း 6,000 နီးပါးနဲ့ဗန္ဓာရေးဌာနက 1,500 အပြင်တခြားဝန်ကြီးဌာနတွေကလည်းဝန်ထမ်းရာခိုင်နှုန်းကိုဖြုတ်ပစ်ခဲ့တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။လက်ရှိအမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့မစ္စတာဂူလန်နဲ့ပတ်သက်တဲ့ဆက်ဆွဲချက်တွေကိုလည်းအမေရိကန်အစိုးရစီကိုတူရကီအစိုးရကပေးပို့ခဲ့ပါတယ်။အာဏာသိမ်းမှုနောက်ဆက်တွဲအမြောက်အများဖမ်းဆီးမှုတွေလုပ်နေတာနဲ့ပတ်သက်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးဇာယီရာဒစ်အယ်ဟူစိန်ကစိုးရိမ်ကြောင်းပြောကြားခဲ့ပါတယ်။